မြန်မာနိုင်ငံအတွင်းလူ့အခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ဖိအားပေးနေတဲ့ဥရောပသမဂ္ဂရဲ့ဒီမိုကရေစီကိုပုံကုံစနစ်လိုမျိုးသွတ်သွင်းဖို့ချင်းကပ်တဲ့နည်းလမ်းကိုလက်မခံကြောင်းဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆာဆူဂျီနဲ့မနေ့ကမြို့တော်ဘူဒါပက်စ်မှာတွေ့ဆုံစဉ်ပြောကြားခဲ့ပါတယ်။တရားမဝင်ရွှေ့ပြောင်းချေချသူတွေနဲ့ဘာသာမတူသူတွေရဲ့လူ့ရည်တူပွားလာတွေကိုရင်ဆိုင်နေရတဲ့ပြဿနာတွေကလည်းနှစ်နိုင်ငံလုံးမှာတူညီနေတယ်လို့ဆိုပါတယ်။ဟန်ဂရီနဲ့မြန်မာဆက်ဆံရေးအရင်ကတည်းကပိုပြီးနီးကပ်လာနေတဲ့အကြောင်းရင်းတွေကဘာလဲဆိုတာကိုမတ်အင်ဂျင်နီယာဆက်လက်တင်ပြမှာပါ။
ဂျွန်လ5ရက်နေ့ကနေ6ရက်နေ့အထိနှစ်ရက်ကြာအလုတ်ခီးစဉ်ဖြင့်ဟန်ဂရီနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူချီဟာမနေ့ဗုဒ္ဓဘူးနေ့ကဟန်ဂရီဝန်ကြီးချုပ်ဗစ်တာအော်ဘန်နဲ့ဘူဒါပက်စ်မြို့မှာတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံပွဲနဲ့ပတ်သက်လို့ဟန်ဂရီဝန်ကြီးချုပ်ယုံရဲ့ပြောခွင့်အရဘတ်ဒလန်ဟာဗာစီကသတင်းဌာနတွေကိုပြောကြားရမှာမြန်မာနဲ့ဟန်ဂရီအပါအဝင်အရှေ့တောင်အာရှနဲ့ဥရောပမှာတရားမဝင်ရွှေ့ပြောင်းအခြေချသူတွေရဲ့ပြဿနာဟာအဓိကစိန်ခေါ်မှုဖြစ်နေကြောင်းတိုးပွားလာနေတဲ့မွတ်စလင်လူဦးရေနဲ့ဘလို့အတူနေထိုင်ကြမလဲဆိုတဲ့ပြဿနာကိုလည်းရင်ဆိုင်နေရတယ်လို့ဆိုပါရယ်။ဒါ့အပြင်ဥရောပသမဂ္ဂနဲ့မြန်မာကြားကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုကိုဟန်ဂရီကထောက်ခံကြောင်းနဲ့ပြည်ရင်းကိစ္စရပ်တွေနဲ့ပတ်သက်လို့စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့တဲ့ဥရောပသမဂ္ဂနဲ့အခြားအနောက်နိုင်ငံတွေရဲ့ဒီမိုကရေစီကိုပုတ်ကုံလို့အပြင်ကနေသွသွင်းတဲ့နီမျိုးဟန်ဂရီကလက်မခံကြောင်းဘတ်တလန်ဟာဗာစီကဆိုပါတယ်။လက်ရှိဟန်ဂရီဝန်ကြီးချုပ်ဟာအများကြိုက်ဝါဒီတဦးဖြစ်တယ်လို့လက်ရှိတူကျင်သုံးနေတဲ့မူဝါဒကမြန်မာနိုင်ငံရဲ့အခြေအနေနဲ့ကိုက်ညီနေတဲ့အပေါ်မှာနှစ်နိုင်ငံဆက်ဆံရေးပိုးပြီးနီးကပ်လာနေတဲ့အနေအထားတွေ့ရတယ်လို့ဒေါက်ဆန်ဆူချီရဲ့ချက်နဲ့ဟန်ဂရီခီးစဉ်တွေကိုအနီးကပ်စောင့်ကြည့်နေတဲ့ချက်နိုင်ငံအခြေဆိုင်မြန်မာရေးသုံးသက်သူကုလင်းတန်ကပြောပါတယ်
ဟန်ဂရီလိုနိုင်ငံမျိုးကအဓိကအပြင်ဘာဖြစ်နေလဲဆိုတော့ဒီဝင်းချုပ်ပြောထားတဲ့အထက်မှာလည်းပဲသတိထားမိလိမ့်မယ်ထင်ပါတယ်။အဲသူတို့ကဒီမွတ်စလင် population ဒီမြန်မာမှုပေါ်မှာအတူဆိုရင်မကင်းဖြစ်တယ်ဆိုတာတွေသူနည်းနည်း highlight လုပ်ပြီးပြောသွားတယ်။တကယ်တော့ဒါကဒီပြောမယ်ဆိုရင်ဥရောပတခွင်နိုင်ငံတချို့မှာအခုဆိုလို့ရှိရင်ဒီအများခေါ်နေကြတဲ့အတုံးလုံးရပြောမယ်ဆိုရင် populist ပေါ့နော် now right wing ပေါ့လက်ရာဆွန်းနေလို့ကမွန်တက်ကြတဲ့ဟာတွေကအတော်လေးများပြားလာတယ်။ဒါကလည်းပဲဒီပြီးခဲ့တဲ့နှစ်အနည်းငယ်မှာကျင်းဆိုင်ရတဲ့ migrant ပြဿနာတွေကြောင့်ပေါ့နော်အခုလိုမျိုးလူများကြိုက်ဝါဒဖြစ်လာကြတော့အခုအဲ့လိုလူတွေကမဲတွေအများကြီးရလာလွတ်တော့မှတ်တွေအများကြီးဖြစ်လာတာကြားတယ်အာဏာတွေရလာကြတယ်ပေါ့ဆိုတော့တစ်ဖက်မှာတော့မြန်မာနိုင်ငံအပေါ်မှာဒီဟန်ဂရီလိုနိုင်ငံမျိုးအနေနဲ့တစုံတရာအဖြစ်ဟလာဒီဥရောပသမဂ္ဂနေပြီးတော့အရေးယူတဲ့ပုံစံမျိုးကိုသူလည်းမကြိုက်ဘူးသူကဥရောပသမဂ္ဂရဲ့အဖွဲ့ဝင်သားဖြစ်နေပြီးမဲ့အဲ့လိုမျိုးဒီဒီမိုကရေစီတို့ဘာလို့ညာတော့ဥရောပပုံစံတိုင်းမြန်မာကိုစမ်းပြီးတော့ export လုပ်နေတာမျိုးသူတို့ကသဘောမကျဘူး။ဒါကလည်းပဲပြောမယ်ဆိုလို့ရှိရင်မြန်မာနဲ့ပြောမယ်တဲကြည်တိုက်သွားတူတာပေါ့နော်။မြန်မာရဲ့ policy နဲ့လက်ရှိသူခံစားမှုဖြစ်နေတဲ့ပုံစံနဲ့တဲကြည်တိုက်သွားဖြစ်တော့တာမိတ်ဆွေကဖြစ်တာပေါ့။မိတ်သဘောသွားဆောင်တာပေါ့နော
်။ Hungary ရင်ဆိုင်နေရတဲ့အနေအထားကတမျိုးဖြစ်ကြောင်းကိုလင်းတန်ကပြောပါရယ
်။ဒီရွှေပြောင်းချေချသူတွေနဲ့ပတ်သက်တဲ့ကိစ္စပြောမယ်ဆိုလို့ရှိရင်ဒီ Hungary တို့ဒီဥရောပနိုင်ငံတွေမှာဒီပြီးခဲ့တဲ့နှစ်ပိုင်းနဲ့နိုင်ငံတွေမှာအကြီးအကျယ်ရင်ဆိုင်ခဲ့ရတဲ့ပြဿနာပေါ့နော်ဒုက္ခတွေပြဿနာရွှေ့ပြောင်းချေချလို့သူများရဲ့အလုံးရင်းတွေဝင်လာတဲ့ပြဿနာတွေဟန်ဂေရီကတော်တော်လေးထိသွားတယ်ထိသွားတော့သူတို့မှာဒီနိုင်ငံကလည်းတိတ်ပြီးတော့ချမ်းသာတဲ့နိုင်ငံမဟုတ်တော့အဲ့ဒီမှာကုန်ကြစည်တွေတော်တော်ကုန်သွားတယ် EU ဖွဲ့ကတော့သူတို့ကိုတတ်နိုင်နေများတော့ကူညီထောက်ပံ့တာပေါ့ဒါပေမဲ့သူတို့ဝင်ပြီးသွားတယ်လို့ပြောလို့ရတာပေါ့နော
်အဲ့တော့နှစ်နိုင်ငံစီးပွားရေးအရာပူးပေါင်းဆောင်ရွက်မှုကရောဘယ်လောက်ထိကျိုးရှိမလဲရှင်
အဲ့ဒါကလည်းပဲတကယ်တမ်းကျတော့လေ EU မှာကဒီကျွန်တော်အမြင်လေနှစ်မျက်နှာ policy လို့တုံ့လို့ရတာပေါ့နော် EU မှာနှစ်မျက်နှာ policy တကယ်တမ်းဥရောပနိုင်ငံတွေမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတော်တော်များများကဥရောပနိုင်ငံငယ်လေးတွေဖြစ်တဲ့ Czech တို့ Hungary တို့မှာရှိတဲ့ company ကြီးတွေရဲ့အများစု share တွေပိုင်ဆိုင်ကြတာအထူးသဖြင့် Germany တို့ပြင်သစ်တို့ပေါ့နော်ဒါကြောင့်မို့ Hungary ကလည်းပဲတစုံတရာအဖြစ်သူကတိုးပြီးတော့မြန်မာနဲ့ဆက်ဆံရေးအတူမြင်လှုပ်ဆောင်ဖို့ကြိုးစားတယ်။အဲ့ရဲ့နောက်ွယ်မှာဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံကြီးတွေဖြစ်တဲ့ဂျာမနီတို့ဖြစ်တဲ့တို့ရဲ့ကုမ္ပဏီကြီးတွေရှိနေကြတာပဲလေ
။နှစ်နိုင်ငံအစိုးရခေါင်းဆောင်တွေတွေ့ဆုံပြီးဟန်ဂေရီရဲ့နိုင်ငံသားရေးနဲ့ကုန်သွယ်ရေးဝန်ကြီးဖြစ်တဲ့ပီတာစီဂျာတိုနဲ့ဒေါက်ဆန်ဆူချီတို့ပူးတွဲသတင်းစာရှင်းလင်းပွဲမှာလည်းဟန်ဂေရီဘဏ်ဖြစ်တဲ့ Exim Bank အနေနဲ့နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့အတွက်အမေရိကန်ဒေါ်လာ46တန်းတန်ဖိုးရှိတဲ့ချင်းငွေစည်ရင်းအကောင့်ကိုဖွင့်လှစ်ခဲ့ကြောင်းနဲ့မကြာခင်နှစ်နိုင်ငံစီးပွားရေးဆိုင်ရာကော်မတီတရက်ကိုပူးတွဲတည်ထောင်ဖို့ညှိနှိုင်းဆွေးနွေးနေကြောင်းစီဂျာတိုကပြောပါရယ်ဟန်ဂရီနဲ့မြန်မာတန်တမန်ဆက်ဆံရေးအရင်ကနှစ်ပေါင်းအတော်ကြာရှိခဲ့ပြီးနောက်ပိုင်းမှာနှစ်နိုင်ငံဆက်ဆံရေးကြာဆင်းခဲ့တဲ့အချိန်ရှိခဲ့တဲ့အတွက်အခုဆိုရင်ဆက်ဆံရေးတိုးမြင့်ဖို့အတွက်နှစ်နိုင်ငံလုံးတန်တိတ်ထန်ချခဲ့ကြောင်းဒေါက်ဆန်ဆူချီကသတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်ရှင်